စစ်ကောင်စီကမကြာခဏနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းဒေသကြီးချောင်းဦးမြို့နယ်ရွှေလေကျေးရွာအနီးမှာမေလ13ရက်တောက်ကြနေ့မနက်အစောပိုင်းကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေဖြစ်ပွားပြီးနောက်စစ်ကောင်စီတပ်တွေဟာကျေးရွာတွေကိုဝင်ရောက်ပြီးမီးရှို့တာတွေပြုလုပ်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ်
။ဂျာဒီကိုဟာမြို့စခန်းကိုရောက်နေတဲ့ကျွန်တော်တို့ဒီစစ်ကြောင်းက7ရက်နေ့ရေးခဲ့တယ်ရာလीရောက်နေတာကျွန်တော်တို့အဲ့အခုခရင်ပတ်က5တာကြီးလောက်ပါသူတို့ဒီပြူရွာတော့ဒီတက်ကရှူလေးရွာဆိုတာရေးချူထားတဲ့ရွာကိုပြူပြီးချူထားတဲ့ရွာကိုလာပြီးတော့လက်ထက်ပြီးပြည့်လို့တယ်။ဒီဘက်ကကျွန်တော်တို့အစုအဖွဲ့တွေက local တွေကကျွန်တော်တို့ဒီတစ်ဖက်ဘက်တွေတို့ကျွန်တော်တို့ဒါကြော်တုံးတဲ့ကျွန်တော်ဗာဆွဲပိုင်းနဲ့လုပ်တယ်။ဒါနောက်ပိုင်းသူတို့အင်အားကြားတဲ့အခါမှာကျွန်တော်တို့တောက်တုံးပေးလိုက်တယ်။နောက်ပိုင်းသူတို့အဲ့ရွာထဲမှာပိုးရင်းနေတယ်ပိုးရင်းနေတော့အခုကျွန်တော်တို့3နာရီ35လောက်ပါကျွန်တော်တို့ဒီမှာကျွန်တော်တို့ဒီမှာကြည့်နေတာပါ B 3နေရာချုပ်ပါတယ
်မီးလောင်နဲ့အိမ်အရေးအတွက်ကိုတော့အတိအကျမသိရသေးပါဘူးရွှေလှိန်ကျွေရဟာအခုတကြိမ်မီးရှို့ခံရတာဒုတိယအကြိမ်ဖြစ်ပြီးပထမအကြိမ်တုန်းကနေ86အိမ်လောင်ကျွမ်းခဲ့ပါတယ်ရွှေလှိန်ကျွေရဒေသခံတွေဟာစစ်ကောင်စီတပ်တွေမကြာခဏနယ်မြေရှင်းလင်းတာတွေလုပ်တဲ့အတွက်မတ်လလယ်လောက်ကစပြီးဘေးလွတ်ရာနေရာတွေမှာရွှေ့ပြောင်းနေထိုင်နေရပါတယ်ဒီချင်းတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးဒါကတော့သခိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေပါမကွေးတိုင်းတဲကပေါ့မြွနဲ့တောင်ပိုင်းမှာဧပြီလ9ရက်ကစလို့ဧပြီလ9ရက်နေ့အထိစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်ခဲ့ပါတယ်နယ်မြေရှင်းလင်းမှုတွေအတွင်းမှာကျွေးရ20ကနေအိမ်1000နီးပါးမီးရှို့ခံခဲ့ရပြီးလူဦးရေ2000နီးပါးဟာဘေးလွတ်ရာတောတောင်တွေထဲနေထိုင်နေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်စစ်ဘေးရှောင်နေရတာအချိန်ကြာမြင့်လာပြီးစေဝါရိတ်ခတည်ယူရမှာလဲပိတ်ပင်ထားတာတွေရှိတဲ့အတွက်အခက်အခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူကအခုလိုပြောပါတယ်
ဒီတော့ရိခာကားတွေဆန်အိတ်ကိုပါလာလို့ရှိရင်တို့စစ်တပ်ကစစ်တပ်နဲ့ပေါင်းတဲ့လူစောတိဆိုတဲ့အဖွဲ့တွေပေါ့ကျွန်တော်တို့ဒီမှာကျတော့ခိတ်တွေမှာလေခိတ်တွေမှာကြဒီပြည်သူတွေဘက်ကကုံတွယ်စည်းစဲမှုလုံးဝမရှိအောင်တို့ကဒီခိတ်တွေမှာအကုန်လုံးချပြီးတော့မှဟိုဒီဘက်ကကျွန်တော်တို့ပေါင်းညွန့်တဲ့ဘက်ကသွားတဲ့ခိတ်ကြွားရတဲ့နေရာကအကုန်တောက်ခံနေရလို့စီးဝါဆိုကျွန်တော်တို့ကလုံးဝမရှိရချင်တယ်ဟာလို့အာဟာရပြတာလေအာဟာရပြတဲ့တကြီးကြောင်လေးကြတော့ဒီစီးဝါမလုံးတော့တော့ဒီဒီပြောရရင်ခနာကွေးမှာရှိတဲ့အားတွေကိုကြတော့ကျွန်တော်ခြေဝါနဲ့ထိမ့်ထုတ်နေမှုမရှိတော့တာရှိတဲ့လူတွေကြတော့အပြတ်တဲ့ပေးတာလေးရှိတာ
ပေါ့မြွနဲ့မုံရံပသိမ်လမ်းမပေါ်မှာဧပြီလ9ရက်ကစစ်ကောင်စီတပ်ကလက်နက်ထုတ်လို့ရမှာအတုံးပြူတဲ့ပစ္စည်းတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတင်စီလိုက်ပြီးတဲ့နောက်စစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်ပြီးတကြောပြန်တိုက်ပွဲတွေပြင်းထန်ခဲ့တာပါခင်ဗျာ